မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကအနာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူညုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တယ်ဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်권ကိုအကာအကွယ်ပေးထားတဲ့ပြောင်းလဲချက်တွေကိုရပ်ဆိုင်းထားရမယ်လို့ဆိုပါတယ်။ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေခြင်းမှာဒီဥပဒေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။စေအိုချိုရေးကောင်စီကထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလက်လက်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်5ပုံမှန်9နဲ့ပုံမှန်10တို့ကိုရပ်ဆိုင်းထားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။အခြေခံဥပဒေပုံမှန်420အရအခုတို့နိုင်ငံသားတွေကိုပေးထားတဲ့အခွင့်အရေးကိုရုတ်သိမ်းတာလို့လည်းပြောပါတယ်။မြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလက်လက်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်5နိုင်ငံသားတူတူတယောက်ရဲ့အိမ်တွင်ဝင်ရောက်ရှာဖွေတာနဲ့ဖန်စီတာတွေလုပ်ရင်ရက်ွက်တူရအချိုရီအဖွဲ့တွေကတာဝန်ရှိသူအနည်းဆုံး2ဦးတက်တည်အဖြစ်လိုက်ပါဖို့လိုအပ်ပါတယ်။ပုံမှန်9အရတော့တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတူကို24နိုင်ငံတက်ကြော်ပြီးဖန်စီထောက်ခွင့်မရှိသလိုပုံမှန်10အရတော့တည်တဲ့ဥပဒေနဲ့အညီခွင့်ပြုမေးခွင့်ပြုချက်တွေနဲ့ဝရမ်းတွေမပါရှိဘဲနိုင်ငံသားတူရဲ့အိမ်ထဲဝင်ရောက်ပြီးပစ္စည်းရှာဖွေသိမ်းဆည်းရတယ်နဲ့လူကိုဖန်စီတာတွေမလုပ်နိုင်ပါဘူး။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှု privacy ကိုအကာအကွယ်ပေးဖို့အတွက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုများကိုကာကွယ်ပေးရေးဥပဒေကိုပြဋ္ဌာန်းရတာလို့မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2019ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျ။